ထိုင်းမြန်မာနယ်စပ်တလျှောက်မှာမြန်မာစစ်စွန်းနဲ့ဆက်ပြီးလက်နက်ကင်တိုက်ခိုက်မှုတွေဖြစ်နေစေရှိတဲ့ KNU ၊ KN မျိုးသားအစည်းအရုံးနဲ့ KNPP ၊ KNI အမျိုးသားတိုးတက်ရေးပါတီတို့ရဲ့ထိုင်းနယ်စပ်ဆက်သွယ်ရေးရုံးတွေကိုထိုင်းလုံခြုံရေးအာဏာပိုင်တွေကဝင်ရောက်စီးနှင်းရှာဖွေပြီးဒီအဖွဲ့အစည်းတွေထိုင်းနယ်မြေတွင်းမှာရက်တီလှုပ်ရှားတာတွေမလုပ်ဖို့အတွက်ဖိအားပေးမှုတွေရှိနေတယ်လို့သိရပါတယ်။အကြောင်းစုံကိုတင်ပြပေးမဲ့သူကတော့ထိုင်းနိုင်ငံကိုရောက်နေတဲ့ကိုသားညုံဦးပါ
KNU KN မျိုးသားစီယုံဟာမြန်မာနယ်စပ်တွင်မှာသူတို့ထိန်းချုပ်ထားတဲ့နေရာတွေမှာစီးရရခြေချလှုပ်ရှားနေတာဖြစ်ပေမဲ့လို့ဆက်သွယ်ရုံတွေနောက်ထောက်ပံ့ရေးကိစ္စတွေကိုထိုင်းနယ်စပ်ဘက်ကနေပြီးတော့ဆောင်ရွက်နေရတဲ့သဘောရှိပါတယ်။ထိုင်းနိုင်ငံနဲ့ KNU ဆိုတာကလည်းဒီထိုင်းမြန်မာနယ်စပ်တစ်လျှောက်မှာဟိုတုန်းကလေးကအပြန်လှန်အမိသဟဲပြုတ်ပြီးတော့ရပ်တည်နေကြတာပါ။ဒါပေမဲ့ခုနောက်ပိုင်းထိုင်းမြန်မာစီးပွားရေးဆက်ဆံမှုတွေအားကောင်းလာတဲ့နောက်ဒီနယ်စပ်စီးပွားရေးနဲ့အခြားစွန့်ရင်ဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေမှာKNU နဲ့အခြားတိုင်းဒေသလက်နက်ကိုင်တွေဟာအနောက်ရှက်တစ်ခုလိုဖြစ်လာတယ်လို့ထိုင်းနိုင်ငံဘက်ကယူဆလာတဲ့ပုံရှိပါတယ်။အခုနောက်ပိုင်းတက်လာတဲ့ထိုင်းဝန်ကြီးချုပ်ဆမဆန်ဒရာဝေလက်ထက်မှာဆိုလို့ရှိရင်မြန်မာအစိုးရနဲ့စီးပွားရေးဆက်ဆံမှုတွေပိုးပြီးတော့အလေးပေးလာတာတွေ့ရပါတယ်။ဒါပေမဲ့လည်းခုလိုမျိုးမဲဆောက်မျိုးက KNU ရုံးတွေကိုထိုင်းလုံခြုံရေးတပ်တွေကဝင်ရောက်စီးနှင်းရှာဖွေတာမျိုးတွေအရင်ဝန်ကြီးချုပ်တက်စင်လက်ထက်မှာတော့မတွေ့ခဲ့ရပါဘူး။အခုဒီကနေ့မနေ့ပိုင်းမှာတော့မဲဆောက်ဝင်းကျင်က KNU အဖွဲ့အစည်းရဲ့ဆက်သွယ်ရေးယုံအ ਨੇ ဆုံးအိမ်12လုံးကိုထိုင်းလူမျိုးတွေကဝင်ရောက်ရှာဖွေခဲ့ပါတယ်။ဒါပေမဲ့လည်း KNU ကောင်းဆောင်ပိုင်းအတော်များများကတော့သတင်းအရကြိုတင်တင်းရှောင်နိုင်ခဲ့ကြတယ်လို့ KNU အတိုင်းဝိုင်းသတင်းတွေအရသိရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ KNU အဖွဲ့ဝင်တူဖြစ်တဲ့မတ်ခိုင်မာကျော်စောကိုကျွန်တော်မေးကြည့်ပါတယ
်။ဝင်ဆက်တယ်လေ။ဒီမနေ့9နာရီလောက်ခတဲ့
ကဝင်ရှာရဆိုတာပစ္စည်းရှာလားလူဘာရှာလား
။ဒီလူတွေအိမ်လားပေါ့။ဒီကောင်းဆောင်အိမ်ကဟုတ်လားဟုတ်တယ်သူတို့မှစီးရင်လည်းရှိပြီးသားဒီမှာနေတယ်ဆိုတာသူတို့သိတယ်အိမ်နဲ့ဘက်တီပါရတယ်သူတို့သိတယ်သူတို့စီးရင်နဲ့မှယူလာတယ်တပ်ပုံနဲ့ပစ္စည်းရှာတာကတော့အဓိကတော့လက်နဲ့ပေါ့နောက်ကျတော့ပြောတာပေါ့နော်နောက်ဒီကောင်းဆောင်လေးဖြစ်တယ်အဖွဲ့လေးဖြစ်တဲ့ဆိုရင်ဒီမှာရှင်းချလို့မရဘူးပေါ့ကိုယ်နဲ့နေတော်လည်းလုပ်တယ်ဖြစ်တဲ့ဆိုရင်ကိုယ်နဲ့နေမှာကိုယ်ပြန်နေပြီးတော့အခြေချဖို့မင်းပြောရ
လေ။ဟုတ်ကဲ့။
ကျန်လာတော့ပစ္စည်းပိနေတာဘာလို့ဆန်းနာစီတာတော့မရှိဘူး
။အခုလာတာကထိုင်းရဲကလားစစ်တပ်ကလား
။နှစ်ဖွဲ့လုံးပဲ။နှစ်ဖွဲ့လုံးပဲဝင်တဲ့နေရာတိုင်းနှစ်ဖွဲ့လုံးပဲဝင်တယ
်။ဟုတ်ကဲ့။အရင်တော့ဆိုရင်တကယ်တော့မဲဆောက်မှာ KNU ကအဲ့လိုဆက်သွယ်ရေးယုံလေးတွေအများကြီးရှိပါတယ်။ဒါပေမဲ့ဟိုထိုင်းဘက်ကအနှောက်ရှက်ပြီးတာမရှိအခုမှထူးခြားဖြစ်လာတာဘယ်လိုယူဆလဲမခင်ပါတို
့။အဲ့ဒါတော့ဟိုစာကျွန်တော်တို့ရဲ့အော်ဒီစားတဲ့ကတော့ထိုင်းနဲ့အတူဒီနာသစစ်ဆွေးရနေတာပို့ပြီးတော့အခုတက်လာတဲ့ထိုင်းဝင်ကြီးချုပ်တို့နဲ့ကစ္စံရေးပို့ပြီးတော့ဆင်ပြေတယ်မြန်မာနိုင်ငံကပြန်လာတာလည်းသိမကြသေးဘူးနောက်ထိုင်းဘက်ကလည်းသူ့ရဲ့သဘောထားကိုသူတို့ကပြောပြီးသားသူတို့စီးပွားရေးကိုပဲအဓိကဒီမှာဆွေးရနေပူပေါင်းပြီးလှုပ်သွားဖို့ဆိုတဲ့ဟာမျိုးလည်းသူတို့ကျင်ညာဟာပြီးသားဖြစ်တယ်ဆိုတော့နောက်တစ်ခါကလည်းကျွန်တော်တို့ရဲ့တည်င်းနေရဆိုရင်လွန်ခဲ့တဲ့မတ်လ10ရက်နေ့ရဆိုရင်ဟိုဘက်ကမမြဝတီဘက်ကန် DJD ရခြေဆိုင်တဲ့နေရာမှာနာဖရဲ့ DKD ရဲ့နောက်ခင်ရွက်ခွတ်ထပါတဲ့ဒီငင်းငယ်ကောင်စီတို့ထမောင်းတို့ဖဲ့အဲသူတို့တုံးဖွဲ့ထိုင်ပြီးတော့စီဝေးလောက်ကြတယ်အခုလည်းထိုင်းမဲ့ကဆွေနဲ့ထိုင်းကဒီစစ်ဆိုးရနဲ့ပူပေါင်းရစီပွားရေးလုပ်မယ်ဆိုတဲ့ဟာရဲ့ပူပေါင်းဆောင်ရွက်ချက်လို့ထင်တယ်အဲနောက်တစ်ချက်ကတော့အခုလာမယ့် mass plan 29နဲ့တော်လှန်ရေးနေပေါ့နော်အဲ့မှာကမြဝတီမှာစီပွားရေးစမှုဆောင်ဖွင့်ပွဲရှိတယ
်ဟုတ်ကဲ့
အဲ့ဒါကြောင့်အဲ့ဒါမတိုင်ခင်လည်းရှင်းလင်းထားတယ်လို့ကျမတို့အနေနဲ့တော့အဲ့လိုသုံးသပ်လို့တော့ရတ
ယ်ကျွန်တော်တို့ဒီလောက်ဒီထိုင်းနဲ့ KNU ဆက်ဆံရေးကထိုင်းနိုင်ငံနဲ့ KNU ကြားဆက်ဆံရေးကဟိုးလုံးကနေကတောက်လျှောက်လို့လို့တော်တော်လေးအဆင်ပြေခဲ့ပါတယ်အခုနောက်ပိုင်းမှာအခုလို KN ထိုင်းနိုင်ငံဘက်ကလှုပ်လာကြင်လာတွေနဲ့ပတ်သက်လို့ KNU အတွက်တစုံတရာထိခိုက်နိုင်လားမခိုက်ပါဘူးယူဆတယ
်အဲအဲ့ဒါတော့နှစ်ပိုင်းရှိနေတာပေါ့နော်အခုဒီထိုင်းရဲ့တက်လာတဲ့အစိုးရရဲ့အပြောင်းအလဲနဲ့တစ်ပိုင်းဖြစ်လာတယ်လို့တချိန်တည်းမှာလည်းအောက်ခြေပိုင်းနေပေါ့နော်ဒီမျိုးနယ်ပိုင်းဆိုင်ရာတွေကနယ်ရတော့ဆက်ဆံရေးရတော့ကောင်းပါတယ်ပြည်ရပဲပြည်နားလည်းမှုတွေရတော့ရှိကြတယ်လေဒါပေမဲ့အခုတက်လာတဲ့ဝန်ကြီးချုပ်ရဲ့အကြောင်းလဲ policy ကြီးကြောက်လဲဖြစ်နေတယ်ဒီဟာကလည်းနယ်နေဆိုင်ရာကောင်းနေစစ်တာမဟုတ်ဘဲနဲ့ဒီပေါ့နော်ထိပ်ပိုင်းဆိုင်ရာတွေဆုံးဖြတ်ချက်တွေအရဖြစ်လာတော့ဒါကြောင့်မို့လဲကျွန်တော်တို့တင်ပို့ရတာပေါ့ဆက်ပိုင်းချက်ပုံလည်းမျိုးမဟုတ်ဘဲနဲ့ဒီမှာရှိနေတဲ့ဆက်ဆံရေးဌာနတွေကကြိုတင်ပေးတာမျိုးလေကြိုသိရတာပေါ့တကယ်လို့ဒါဟိုမျိုးမဟုတ်ဘူးပေါ့ဆက်ဆံရေးစင်မပြေဟာပေါ့နော်အရင်လိုမဖြစ်ထားအောင်ဆိုရင်လည်းဒီလိုတင်းနဲ့ရနိုင်မယ်မထင်ဘူးလေနော
်ပြီးခဲ့တဲ့တင်းလာနေ့မတ်လ24ရက်နေ့ကတော့ဒီမဲဟောင်းဆောင်မှာရှိတဲ့ KNPP KN မျိုးသားတိုးတက်ရေးပါတီရဲ့ဆက်သွယ်ရုံးတွေကိုလည်းထိုင်းအာဏာပိုင်တွေဘက်ကအလားတူဝင်ရောက်ရှာဖွေတာမျိုးတွေလုပ်ခဲ့တယ်လို့သိရပါတယ်ဒါပေမဲ့လည်း KNPP ရဲ့အတွင်းမှုခွန်ရီမန်2ကတော့အချိန်တွေကကြာသလောက်မဆိုးတဲ့သဘောအခုလိုတုံ့ပြန်ပါတယ
်လောလောဆယ်သူတို့ဘာမှတော့သူတို့ဆက်ဆံမလုပ်သေးပါဘူးဒါမှ ဒီဘက်မှာနေလဲပြည်ကွက်မှာနေစားပြီးပြန်တာတော့နောက်ဘူးကတောင်ယူတောင်ခံပြီးနေလဲအဲ့လောက်ပါပဲဆရာ
ဟုတ်ကဲ့ထိုင်းရရေရောစစ်တပ်ကိုပါတယ်လို့ကြားရပါတယ
်ကျွန်တော်ရင်းနှီးတဲ့လူတွေပဲလာပြီးမင်းများလည်းပဲ
ဟုတ်ကဲ့တုံတရားဖိအားပေးတာမျိုးတွေရောရှိလားခင
်ဗျဘာမှမရှိသေးဘူးဘာမှမရှိ
အခုလိုမျိုးနေဆက်ကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုထိုင်းနိုင်ငံဘက်ကဖိအားပေးနေပြီဆိုတဲ့အခြေအနေကြောင့်မလို့အခြားမြန်မာဒီမိုကရေစီလှုပ်ရှားမှုတွေကိုလည်းတုံတရားတော့ရိုက်ခတ်လာခြင်းရှိပါတယ်ထိုင်းမြန်မာနယ်စပ်မှာတော့အဓိကကြားတဲ့တိုင်းသားအဖွဲ့အစည်းဟာ KNU ကအမျိုးသားအစည်းအရုံးဖြစ်ပါတယ်အခုဖြစ်တဲ့ကိစ္စတွေဟာဒီနေဆက်ထိုင်းမြန်မာစီးပွားရေးနဲ့စွန့်ရင်လုပ်ငန်းဆိုင်ရာလုံခြုံရေးအတွက်ဖြစ်နိုင်တယ်လို့ယူဆရပါတယ်မြန်မာနိုင်ငံဘက်ကထိုင်းနိုင်ငံဘက်ကိုသဘောတန်ငွေပိုက်လိုင်းနဲ့တန်ငွေရောင်းချနေတာတွေဟာဒီ KNU နယ်မြေကိုဖြတ်တန်းရတယ်လို့ပဲအခုထိုင်းနဲ့အကြီးကျယ်ဆောက်လုပ်မဲ့တာဆန်းရေကာတာစီမံကိန်းဟာလည်း KNU နဲ့ KNPP ထိန်းချုပ်ရာနေရာတွေနဲ့ဆက်ဆက်နေပါတယ်။ဒါ့အပြင်မြန်မာထိုင်းအရှလမ်းမဖောက်လို့ရေးနောက်နေဆက်စီးပွားရေးစုံတိဆောက်ရေးအတွက်နေရာတွေကလည်းဒီ KNU ထိန်းချုပ်နယ်မြေတွေနဲ့ဆက်ဆက်နေတာမို့လို့အခုဖိအားတွေဟာဒါကြောင့်ဖြစ်လာတယ်လို့လည်းယူဆစရာရှိပါတယ်ခင်ဗျ။